ွားရေးဆိုင်ရာမူဝါဒအမှားယွင်းတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာနောက်ထပ်အကြက်တဲကြုံရလို့နင်းနီးစိုးရိမ်စရာအခြေအနေကိုရောက်နေပြီလို့ယင်းနှိမ့်ညွန့်မှုဆိုင်ရာလုပ်ငန်းတွေမှာထင်ရှားတဲ့ Morgan Stanley ဘဏ်ကြီးကသတိပေးလိုက်ပါတယ်ဘဏ္ဍာရေးသုံးလပတ်ကာလနှစ်ခုစတိုက်စီးပွားရေးတိုးတက်မှုနှေးကွေးတဲ့အဖြစ်တွေကြုံခဲ့ရတဲ့အမေရိကန်ပြည်ထောင်စုနဲ့အဖွဲ့ဝင်18နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂ EU နိုင်ငံတွေအနေနဲ့နောက်နှစ်ထဲလောက်မှာစီးပွားရေးအကျပ်တဲဆိုင်မဲ့အလားအလာတွေမြင်နေရတယ်လို့အမေရိကန်ယင်းနှိမ့်ညွန့်မှုဘဏ်ကြီးကခန့်မှန်းလိုက်တာပါဥရောပတက္ကသိုလ်ခေါင်းဆောင်တွေအနေနဲ့အဖွဲ့ဝင်တိုင်းပြည်တွေမှာရင်ဆိုင်နေရတဲ့အကျွေးပြဿနာတွေကိုတုံ့ပြန်ဆောင်ရွက်ရမှာနှေးကွေးပြီးထိရောက်မှုမရှိတာအမေရိကန်ပြည်ထောင်စုမှာဆိုရင်လေအစိုးရရဲ့ကျွေးမြီသုံးဆွဲနိုင်တဲ့ပမာဏကိုတိုးမြင့်ရေးကိစ္စအတွက်နိုင်ငံရေးအရာသဘောထားကွဲလွဲမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာတွေကယင်းနှိမ့်ညွန့်တဲ့သူတွေနဲ့ဝယ်ယူစားသုံးသူတွေဖို့ယုံကြည်စိတ်ချရမှုတွေကိုပြက်ပြားစေခဲ့တာလို့လည်းဘဏ္ဍာရေးလုပ်ငန်းကကြွန့်ကျင်သူတွေမြင်နေရတာဖြစ်ပါတယ်။ TD Securities ဘဏ္ဍာရေးလုပ်ငန်းကစီးပွားရေးပညာရှင် Eric Green ကဆိုရင်ယင်းနှိမ့်ညွန့်မှုလုပ်ငန်းတွေမှာမကြုံဘူးလို့အောင်စိတ်ပျက်စရာအခြေအနေတွေကြုံနေရတယ်လို့ပြောပါတယ်။
What you're seeing is a crisis of confidence here and a crisis of confidence in Europe, the effects of which are now coalescing into a very rapid slowing in an economy.
ညီနေရတာကတော့ဗျာ။ယုံကြည်စိတ်ချမှုနဲ့ပတ်သက်လို့အမေရိကန်မှာလည်းအကျပ်ရိုက်နေရတယ်လို့ဥရောပမှာလည်းတွေ့ရမှာပါ။ယုံကြည်မှုနဲ့ပတ်သက်လို့ပြဿနာကြုံနေရတာတွေရဲ့အကျိုးဆက်အဖြစ်နဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာတွေပိုပြီးမြန်းဆန်လာနေတာပဲဖြစ်ပါတယ်။စီးပွားရေးအရှိန်အဟုန်တွေဒီလောက်မြန်မြန်ဆန်ဆန်ဆုံးရှုံးရတာမျိုးကျွန်တော်လုပ်သက်အနည်း20အတွင်းမှာတခါမှမတွေ့ဘူးခဲ့ပါဘူးဒါကစိုးရိမ်စရာပ
ါဥရောပကအကျွေးပြဿနာတွေနဲ့ပတ်သက်လို့ဩဂုတ်လထဲမှာပြင်သစ်သမ္မတနီကိုလတ်ဆာကိုဇီနဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာခဲလ်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးစီးပွားရေးနဲ့နိုင်ငံရေးလုပ်ငန်းတွေမှာပိုပြီးညီညွတ်မှုရှိစေဖို့တိုက်တွန်းပြောဆိုခဲ့ကြပေမဲ့ယင်းနှိမ့်ညွန့်တဲ့တွေရဲ့စိုးရိမ်မှုတွေကိုတော့တတ်တအောင်လုံမပေးနိုင်ခဲ့ပါဘူးယူရိုငွေကြေးသုံးနိုင်ငံတွေထဲမှာစီးပွားရေးအင်အားအကောင်းဆုံးဂျာမနီနိုင်ငံဟာဆိုရင်လေဒုတိယဗန်နာရေးသုံးလပတ်ကာလမှာဖွံ့ဖြိုးမှုပမာဏဟာ3.3%ရာခိုင်နှုန်းသာရှိခဲ့တာကြောင့်အခြေအနေတွေကိုပိုပြီးဆိုးစေခဲ့တယ်လို့လည်းယင်းနှိမ့်ညွန့်တဲ့မှုလုပ်ငန်းတွေကိုလုတ်ကင်နေတဲ့ Cyberworth စီမံခန့်ခွဲမှုကုမ္ပဏီက Jeffrey Cyker ကပြောပါတယ
် And the sentiment is thatIf the German economy stalls, being the strongest player, how are the weakest players going to react?
အများကမြင်နေကြတာကတော့စီးပွားရေးအခိုင်အမာဆုံးတိုင်းပြည်တစ်ခုအဖြစ်နဲ့ဂျာမနီနိုင်ငံမှာတိုးတက်မှုတွေတန့်နေမယ်ဆိုရင်တခြားအားနည်းတဲ့တိုင်းပြည်တွေအနေနဲ့ဘယ်လိုလုပ်ကြမလဲဆိုတာပါပဲ။ဥရောပတလွားကအထူးသဖြင့်စပိန်နဲ့အီတလီနိုင်ငံတွေကဘဏ်လုပ်ငန်းစနစ်မှာကြုံနေရတဲ့ပြဿနာတွေကလည်းစီးပွားရေးကိုတဖြည်းဖြည်းချင်းထိခိုက်နေတယ်လို့ကျွန်တော်ထင်ပါတယ်။
Morgan Stanley ဘဏ်ကတော့အမေရိကန်ပြည်ထောင်စုရဲ့ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 4.5% ခန့်နှုန်းရှိမယ်လို့မူလကတွက်ဆထားတာကို 3.9% ခန့်နှုန်းသာရှိမယ်လို့ဩဂုတ်လလယ်မှာပြင်ဆင်ခန့်မှန်းခဲ့တယ်လို့ရှင်းနှစ်ထဲမှာလည်းစီးပွားရေးတိုးတက်မှုတွေနှေးကွေးနေလေဦးမယ်လို့တွက်ချက်ခဲ့တာပါတကယ်တော့အမေရိကန်နဲ့ဥရောပတလွားမှာဘဏ္ဍာရေးပြဿနာတွေနဲ့စီးပွားရေးကျဆင်းမှုတွေကို2008ခုနှစ်မှာတုန်းကလည်းကြုံခဲ့ရဘူးပြီး2009ခုနှစ်တနှစ်လုံးလိုအချက်တဲတွေကရုံးထွက်နိုင်အောင်ကြိုးပမ်းခဲ့ရာကအတော်အသင့်တိုးတက်မှုတွေရလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်မှာလူပေါင်း14သန်းလောက်အလုပ်လက်မဲ့ဖြစ်နေစေအခြေအနေတွေနဲ့အင်ချမ်းမြေအယောင်းဝယ်ဈေးကွက်မှာလည်းပြဿနာတွေနဲ့ကြုံနေရဆဲဖြစ်တယ်လို့ဥရောပတလောအစိုးရတွေကျွေးမြေပြဿနာတွေနဲ့ရင်ဆိုင်ရလို့နိုင်ငံတကာကအကူအညီတွေပါယူနေရတာတွေကစိန်ခေါ်မှုတွေဖြစ်နေတကြောပြန်ပေါ်ပေါက်လာတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကပဲဗန်နာရေးဈေးကွက်မှာရှေ့လျှောက်ခက်ခဲတွေကိုဖန်တီးပေးလေဦးမယ်လို့စီးပွားရေးပညာရှင် Jeffrey Cyker ကသုံးသပ်ပါတယ
် I think Europe will come to the headlines again and then I think our economic slowdown is
because Europe တိုက်ဟာသတင်းကောင်းကြီးပိုင်းမှာပြန်ပါလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒီအခြေအနေတွေကပဲကျွန်တော်တို့ရဲ့စီးပွားရေးတိုးတက်မှုနှေးကွေးနေတာတွေကိုပိုဆိုးအောင်လုပ်လိမ့်မယ်ယင်းနှိမ့်ညွန့်သူတွေဖို့ကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်လာမယ်လို့လည်းကျွန်တော်ထင်ပါတယ်
စီးပွားရေးအင်အားကြီးနိုင်ငံတွေကအခြေအနေတွေကိုစိုးရိမ်ပူပန်ရာကကမ္ဘာတဝန်းငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာဈေးကွက်တွေမှာအခုကိုပဲပြဿနာတွေနဲ့ကြုံနေရတာပါအမေရိကန်ပြည်ထောင်စုကဗန်နာရေးဈေးကွက်ဖြစ်တဲ့ Wall Street မှာဆိုရင်လဲ၄%စတိုက်ဖြစ် Stock Share ဈေးတွေကျဆင်းနေတာဖြစ်ပါတယ်ဩဂုတ်လတတိယပတ်ထဲမှာဆိုရင်တော့အဓိကဆုရှယ်ယာတွေဖြစ်ကြတဲ့ Dow Jones အညွန့်ငိမ့်က400ခန့်နှုန်း S&P က4.8%ရာခိုင်နှုန်းနဲ့ Nasdaq ကတော့6.6%ခန့်နှုန်းအထိအသေးသေးကျဆင်းနေတာဖြစ်ပါတယ်လာလူဥရောပနဲ့အာရှတလွားဈေးကွက်တွေထဲမှာလဲတောက်ကြနေဈေးပိတ်ချိန်မှာရှယ်ယာဈေးတွေကျဆင်းနေတာပါဒီအတွက်လဲစိုးရိမ်ပူပန်နေကြတဲ့ယင်းနှိမ့်ညွန့်တဲ့သူတွေပိုပြီးစိတ်ချရမယ်ရွှေလိုခိုင်မာတဲ့ကုန်တွေကိုအလူရဲ့စုဆောင်းလာကြလို့ရွှေဈေးဟာဆိုရင်လဲတရိပ်ရိပ်တက်လာခဲ့ပါတယ် ောက်ကျန်တဲ့ဈေးပိတ်ချိန်မှာတော့ကမ္ဘာရွှေဈေးရဆိုရင်တအောင်ဆကိုဒေါ်လာ1800ကျော်ထိဈေးပေါက်ခဲ့တာဖြစ်ပြီးဈေးကွက်ထဲကစမ်းစစ်သူတွေကတော့ဒေါ်လာ2000လောက်ထိဆက်တက်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါဒါပေမဲ့လည်းအာတက်ဆီယာတစ်ခုအဖြစ်မော်ဂန်စတန်လေးဘဏ်ရဲ့ခန့်မှန်းချက်ထဲမှာတော့တကယ်လို့သာစီးပွားရေးအချက်အလက်တွေနောက်တစ်ချိန်ကြုံလာရင်တော့မှအခုချိန်ဟာလွန်ခဲ့တဲ့3နှစ်တုန်းကဘဏ္ဍာရေးပြဿနာတွေရင်ဆိုင်ခဲ့ရတုန်းကနဲ့စာရင်စီးပွားရေးအခြေအနေတွေဟာထိုင်လျောက်ကောင်းမွန်နေတာမို့အရင်လောက်စိုးစိုးဝါးဝါမဖြစ်နိုင်ဘူးလို့ပြောခဲ့တာပဲဖြစ်ပါတယ်ဒီလိုပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းတိုင်းပြည်မှာအလုံးလက်မဲ့ပြဿနာလိုဖြစ်ရှင်းစရာကိစ္စတွေရှိနေပေမဲ့နောက်တစ်ချိန်စီးပွားရေးအချက်ဆိုင်မဲ့အဖြစ်ရောက်လိမ့်မယ်လို့မမြင်တဲ့အကြောင်းပြောဆိုခဲ့တာပါဥရောပသမ္မတ EU ရဲ့ဥက္ကဋ္ဌဟာမန်ဗန်ရွန်ပေကလည်းစီးပွားရေးချိနဲ့မှုတွေနဲ့ကျွေးမြီပြဿနာတွေရင်ဆိုင်နေရတဲ့တိုင်အောင်စီးပွားရေးအချက်အလက်တွေနဲ့ကြုံရတဲ့အထိတော့မဖြစ်နိုင်ဘူးလို့ပြောဆိုထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပိုင်းရဲ့စီးပွားရေးကဏ္ဍကိုပြန်လာပြန်စေကျွန်တော်အောင်လွင်ဦးပါခင်ဗျာ